ကျွန်တော်တို့ရဲ့ဆောင်ဖို့ဖြစ်တဲ့ဝိညာဉ်တော်ပဂတိရဲ့အကျိုးနော်ဝိညာဉ်တော်ရဲ့အတီးပွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်လက်ပြီးတော့ခွန်အားယူဖို့အာဂလတိအခန်းကြီး9အငယ်22ကိုကျွန်တော်တို့ဖတ်မှာဖြစ်ပါတယ်ဝိညာဉ်ပဂတိအကျိုးမူကားချက်ချင်းဝမ်းမြောက်ချင်းငြိမ်သက်ချင်းစိတ်ရှိချင်းကျေးဇူးပြုချင်းကောင်းမြတ်ခြင်းတစ္ဆာဆောင်ခြင်းနုညံ့တင်မွေခြင်းကာမဂုဏ်ချုပ်တီးခြင်းပေတည်းထို့သောသောအကျင့်ကိုအဘယ်တရားမှမမြတ်တာနော်ကျွန်တော်တို့ဟိုဘက်ကချက်ချင်းဟိုတဘက်ကဝမ်းမြောက်ခြင်းအဲဒီဘက်ကြတော့ကျွန်တော်တို့ငြိမ်သက်ခြင်းဒီချက်ချင်းရဲ့ဝမ်းမြောက်ခြင်းရဲ့ငြိမ်သက်ခြင်းရဲ့ကဟိုဘုရားသခင်တန်ရှင်သောဝိညာဉ်တော်ရဲ့အတီးအပွင့်ထဲမှာဟိုရှိဆုံးကနေလာတဲ့အချက်ကြီးဖြစ်ပါတယ်။အင်မတန်မှစိတ်ဝင်စားစရာလည်းကောင်းတယ်။ကျွန်တော်တို့ကိုယ်တိုင်ကလုံးဝမတတ်နိုင်တော့ကိုတွေ့ရပြီးတော့ဒါကဘုရားသခင်ကိုယ်တိုင်ကပဲပေးတဲ့အရာတွေဖြစ်တယ်ဆိုတာလည်းကျွန်တော်တွေ့ခဲ့ရပါတယ်။ဒီနေ့ကျွန်တော်တို့အလုံးစင်ချင်ဖို့ကြတော့ငြိမ်သက်ခြင်းဖြစ်ပါတယ်ခဏလေးဆူတောင်းဆက်ကပ်ရအောင်။အဖဘုရားသခင်ဒီကနေ့ယရင်ရှင်ခရစ်တော်ဤရှင်ပြန်ထမြောက်သောနေ့၌ဝတ်ပြုကိုယ်ခံတော်အခွင့်အရေးအတွက်ကျေးဇူးတင်ပါ၏။သာသမီရောက်စီတန်းတို့၏အပြစ်ကိုခွင့်လွှတ်၍ဆေးကြောပေးပါ။ကျွန်တော်တို့၏ဝတ်ပြုကိုယ်ခံခြင်းကိုကိုရောရှင်အနန္တမွေးတပွဲလက်ခံ၍ကောင်းချီးပေးပါ။ကျွန်တော်တို့၏အလယ်၌တွာလာလှောက်ရှား၍ကျွန်တော်တို့၏ပြင်းများကိုခွင့်လွှတ်၍ကျွန်တော်တို့ကိုကယ်တင်၍ကျွန်တော်တို့ကိုထက်ပြီးတော်စကားပြောတော်မူပါမည်အကြောင်းဒီခင်ခရစ်တော်ရဲ့မြတ်သောနာမ၌ဆုတောင်းပါတယ်အဖဖျားသခင်အာမင်ငြိမ်သက်ခြင်းကျွန်တော်တို့ရဲ့တိုင်းပြည်အခြေအနေနဲ့ဒီကနေ့ကျွန်တော်တို့တူအချင်းမိသားစုတွေအတွက်အမတိုင်းမှစင်ခေါ်ချက်ဖြစ်ပါငြိမ်သက်ခြင်းဆိုတာကဒီမနေ့ကျတော့ကျွန်တော်ငြိမ်သက်ခြင်းကိုကျွန်တော်တို့တွေကဘာကြောင့်ငြိမ်သက်ခြင်းဆိုတဲ့စကားလုံးငြိမ်သက်ခြင်းဆိုတဲ့အမှုကိုကျွန်တော်တို့ပြောလို့ရတယ်လေဘာလို့ကျွန်တော်တို့မှလည်းရှိနိုင်တယ်လဲကျွန်တော်တို့အချက်၃ချက်လောက်အားပေးခြင်းနော်ငြိမ်သက်ခြင်းကိုကျွန်တော်တို့ဟို theologically ဓမ္မသဘောအဖြစ်ကျွန်တော်တို့အရင်ဆုံးနားလည်ဖို့အဲ့ဒါကဘာလဲဆိုလို့ရှိရင်ငြိမ်သက်ခြင်းငြိမ်သက်ခြင်းလို့ပြောတဲ့အခါမှာကျွန်တော်တို့ဘယ်အနေရလဲဘယ်လိုရလာတယ်လဲဘယ်သူတွေနဲ့ဆန်တယ်လဲ ဒီကနေ့အဲ့ဒီညီသက်ချင်းကမြန်မာပြည်မှာရှိနေတဲ့ပြည်သူတွေနဲ့ရောဆန်းသလားဒီကနေ့ကျွန်တော်တို့ဒုက္ခရောက်နေတဲ့လူတွေကျွန်တော်တို့တွေအားလုံးနဲ့ကိုပတ်သက်တဲ့ညီသက်ချင်းဟုတ်သလားဒီကနေ့ဘုရားသခင်ကဒီညီသက်ချင်းကိုလူတိုင်းကိုပေးတယ်ဒါပေမဲ့ဘယ်သူတွေကရတယ်လဲဆိုလို့ရှိရင်ကျွန်တော်ကြည့်ရယောမအခန်းကြီး9အငယ်1ထဲမှာထို့ကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောင့်မတ်ရာသို့ရောက်လျှင်ငါတို့သခင်ယေရှုခရစ်အားဖြင့်ဖခင်သခင်ရှိတော်၌ငြိမ်သက်ခြင်းကိုခံစားကြ၏ပထမဆုံးငြိမ်သက်ခြင်းကအင်္ဂလိပ်လိုတော့ spiritual peace with God ဝိညာဉ်ရေးနဲ့ပတ်သက်တဲ့ငြိမ်သက်ခြင်းဖြစ်တယ်ကျွန်တော်တို့ဘုရားသခင်ရဲ့ရှိမောက်မှာကျွန်တော်တို့ရဲ့ယက်တီချက်ဘုရားသခင်နဲ့ကျွန်တော်တို့ဟာရန်ညိုးတွေမရှိတော့ဘူးရန်သူတွေမဖြစ်ကြတော့ဘူးပြန်လည်ပြီးတော့တင့်မြင့်နေကြပြီးတော့ရရှိလာတဲ့ကျွန်တော်တို့ရဲ့ယက်တီချက် peace with god spiritual peace ဝိညာဉ်ရေးကျွန်တော်တို့ယက်တီချက်နဲ့သက်ဆိုင်တဲ့ညီသက်ချင်းဖြစ်တယ်ဘသူတွေကနေရနိုင်တယ်လဲဆိုလို့ရှိရင်ယုံကြည်ခြင်းရှိ၍ဖြောင့်မတ်ရာသို့ရောက်လေเนาะကျွန်တော်တို့သခင်ခရစ်တော်ကိုယုံကြည်ပြီးတော့နှုတ်ထွက်ဗျာဒိတ်တော်ဒီကိုကျွန်တော်တို့ယုံကြည်ပြီးတော့ဆက်လက်ပြီးတော့ရှောက်လန်းနေတဲ့လူတွေယုံကြည်ခြင်းရှိတဲ့လူတွေယုံကြည်သူတွေကဘုရားသခင်နဲ့ငြိမ်သက်ခြင်းကိုသူတို့ရရှိဒါကြောင့်ဒီ spiritual peace ကဝိညာဉ်ရေးညင်တဲ့ချင်းကလူတဲ့အတွက်ဖခင်ကပေးတော်ညာလည်းပဲလူတဲ့မရယုံကြည်တဲ့လူပဲရတယ်ဒီကနေ့မိတ်ဆွေနဲ့ကျွန်တော်ကနော်ခရစ်တော်ကိုကျွန်တော်တို့မိမိရဲ့ကယ်တင်ပိုင်ရှင်အဖြစ်ယုံကြည်လက်ခံနေသူ့ရဲ့နှုတ်ထွက်စကားတော်ကကျွန်တော်တို့ရဲ့အသက်တာဒီကနေ့ကျွန်တော်တို့ရဲ့ယုံကြည်ခြင်းတွေကိုထင်းချောင်းပေးဖို့ပြုပြင်ပေးဖို့ကျွန်တော်တို့ခံယူတဲ့အတွက်ထုံထုံထွက်စကားတော်အဖြစ်ကျွန်တော်တို့အသက်ရှင်ဖို့အသက်ရှင်နေတဲ့အတွက်ကျွန်တော်တို့တွေကဘုရားသခင်နဲ့ပြန်လည်တင့်မြတ်ပြီးတော်သူတွေဖြစ်ကြတယ်။ဘုရားသခင်ရှိမှမှငြိမ်သက်ခြင်းကိုခံစားတဲ့သူတွေဖြစ်တယ်။ရရှိခံစားတဲ့လူတွေဖြစ်တယ်။ကျွန်တော်တို့ပိုက်ဆံတဲ့ဝေဒါမဟုတ်ဘူး။ကျွန်တော်တို့ခေါင်းအပလာနဲ့တိုက်ထုံးနေတာမဟုတ်ဘူး။လူယူပြီးတော့နိုင်လို့အားရှိလို့ရသွားတဲ့ဟာမဟုတ်ဘူး။ယုံကြည်ခြင်းအဖြစ်ရတဲ့အမှုဖြစ်တယ်ဆိုတာပထမဆုံးပြောပြခြင်းနဲ့တော့ဒီကနေ့မယုံကြည်သေးတဲ့လူရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ဆက်သွားမဲ့ငြိမ်သက်ခြင်းနဲ့ပတ်သက်တဲ့ဟာကကျွန်တော်တို့အတွက်မဟုတ်တော့ဒီကနေ့ကျွန်တော်တို့ရဲ့ပထမဆုံးကျွန်တော်တို့ခြေလှမ်းက to believe in Christ and the word of God ခရစ်တော်နဲ့နှုတ်ကပတ်တော်ကိုယုံကြည်ဖို့ဖြစ်ပါတယ်ဒီကနေ့အားလုံးကိုလည်းဖိတ်ခေါ်ခြင်းနဲ့ပြန်လည်ပြီးတော့မိမိရဲ့တက်တာကိုပြန်လည်ပြီးတော့ဆင်ခြင်ပါသုံးသပ်ပါခရစ်တော်ကိုတကယ်ပဲယုံသလားနှုတ်ထွက်စကားတော်ကိုတကယ်ပဲယုံသလားအဲ့ဒါယုံပြီဆိုလို့ရှိရင်ဘုရားရှိခိုးကျွန်တော်တို့ဝိညာဉ်ရေးနဲ့ဆက်ဆက်တဲ့ငြိမ်သက်ခြင်းအားလုံးရှိပါပြီကျွန်တော်ကိုယ်တိုင်ကဆိုလို့ရှိရင်ကျွန်တော်ဘုရားမသိခင်တုန်းကတကယ်ငြိမ်သက်ခြင်းမရှိဘူးငရေသွားရမှာဘလို့အဆုံးသတ်မလဲဆိုတာကိုစဉ်းစားတိုင်းစိတ်ပူတယ်အဲ့ဒီနေ့ကျတော့ကျွန်တော်တို့ယူအမှာငငယ်တုန်းကကဲဖះမသိသေးတဲ့လူတွေဘောင်းကဲမရသေးတဲ့လူတွေရှိရင်တော့လက်ထောင်ပါလို့ပြောတော့ကျွန်တော်ညီဝမ်းကွက်တယောက်ကအကိုနေဖះမသိသေးဘူးလေလက်ထောင်လို့ပြောတာကျွန်တော်နားလေအဲ့ကျွန်တော်လည်းဟုတ်သားပဲဆိုတော့ကျွန်တော်ထောင်တော့လက်မြောက်တဲ့လူတထဲမှာအများကြီးရှိမယ်လို့ထင်ပြီးတော့ကျွန်တော်လက်မြောက်တာလက်မြောက်တော့ကျွန်တော်တယောက်ထဲဖြစ်တယ်အဲ့ဒါမှာတင်းတော်ကလူကြီးကြီးအားလုံးကဝမ်းပြီးတော့ဆူတောင်းပေးကြတယ်ကျွန်တော်မမိသေးတယ်ဘလောက်ထိကျွန်တော်စိုးရင်ခဲ့တယ်လေပူပန်ခဲ့တယ်လေကြောက်နေခဲ့တယ်လေဒါပေမဲ့ခရစ်တော်ကိုယုံကြည်လက်ခံပြီးတဲ့နောက်ပိုင်းမှာငြိမ်သက်ခြင်းလုံးဝရှိသွားတယ်ဖခင်ကပေးတဲ့ငြိမ်သက်ခြင်းအထူးသဖြင့်ဖခင်နဲ့ပြန်လည်တင့်မြတ်သွားတဲ့ငြိမ်သက်ခြင်းကျွန်တော်မှာရှိတယ်ဖခင်ကကျွန်တော်တို့ပေးတယ်အဲ့ဒါကိုပဲကျွန်တော်တို့ဒီဘောလုကဒီအဖက်အခန်းကြီးနှစ်ထဲမှာ သူဘာပြောလဲဆိုတော့အငယ်14ကနေ15အထိကျွန်တော်တို့ဖတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့တွေဟာရှင်းရှင်းပြောရင်တော့ဟိုးအထက်ကနေဆိုတော့မယုံကြည်သူတွေသာသနာမလူတွေဖြစ်တယ်ဖရာမသိတဲ့လူတွေဖရာနဲ့မသက်ဆိုင်တဲ့လူတွေဖြစ်နေကြတော့ညာလဲပဲနော်ဖရာနဲ့ဝေးနေတော့ညာလဲပဲအငယ်13ထဲမှာသင်တို့ဒီအထက်ကဝေးလျက်ရှိတော်လဲယခုမှယေရှုခရစ်၌ဖြစ်၍အသွေးတော်အားဖြင့်အနီးသို့ရောက်ကြသည်14အဘယ်တော်နည်းဟူမူကားထိုးသခင်သည်ငါတို့၏ယံညှို့ခြင်းအကြောင်းဖြစ်တော်မူ၏။သခင်ခရစ်တော်အားဖြင့်အသွေးတော်အားဖြင့်ထိုးသခင်ဟာနော်ကျွန်တော်တို့တွေဟာအနည်းကိုရောက်လာပြီးတော့အဲ့ဒီခရစ်တော်ကကျွန်တော်တို့ရဲ့ငြိမ်သက်ခြင်းအကြောင်းဖြစ်တယ်ဆိုပြီးတော့ရှင်ဘောလူကချက်ပြီးတော့ပြောပါတယ်။ဆိုဒီကနေ့ကျွန်တော်ပြောချင်တဲ့ဟာကနံပါတ်ကျွန်တော်တို့ယုံကြည်သူတွေဖရာသခင်နဲ့တင့်မြတ်တဲ့လူတွေကပဲ spiritual peace ဝိညာဉ်ရေးငြိမ်သက်ခြင်းကိုအမှန်ရရှိနိုင်တယ်ဆိုတဲ့အချက်တစ်ချက်။နောက်ဒုတိယတစ်ချက်အနေနဲ့ကကျွန်တော်တို့သခင်ခရစ်တော်ဟောကြားတဲ့ပြောတဲ့အထဲမှာရှင်ယောဟန်14ကိုကျွန်တော်ကြည့်ရအောင်။ရှင်ယောဟန်14ထဲမှာသခင်ခရစ်တော်ကဘာပြောလဲဆိုတော့သူ့ရဲ့တပည့်တွေတပည့်တော်တွေအငယ်29 29ထဲမှာငြိမ်သက်ခြင်းကိုတင်တို့၌ငါထားခဲ့ဤနော်ငါဤငြိမ်သက်ခြင်းကိုတင်တို့အားငါပေးဤလောကီသားတို့ပေးတဲ့ကဲ့သို့ငါပေးသည်မဟုတ်တင်တို့စိတ်နှလုံးပူပန်ခြင်းစိုးရင်တုန်လှုပ်ခြင်းမရှိစေနဲ့ဆိုပြီးတော့သူပြောပါတယ်နောက်ထပ်သူပြောပါသေးတယ်အခန်းကြီး16ထဲမှာအခန်းကြီး16ငယ်33အဆုံးမှာနော်သင်တို့ဒီငါကိုအမြည်ပြု၍ငြိမ်သက်ခြင်းရှိစေခြင်းဟာဤစကားကိုငါဟောပြောပြီသင်တို့ဒီလောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည်သို့တော်လည်းမစိုးရင်ကြနဲ့ငါဒီလောကကိုအောင်းပြီဟုမိတော်မူ၏ဒီအခန်းကြီး14အငယ်29ထဲမှာနှစ်ချက်လာကျွန်တော်ထောက်ပြချင်တာကငြိမ်သက်ခြင်းကိုသင်တို့၌ငါထားခဲ့တယ်တဲ့အဲ့သူယူမသွားဘူးကျွန်တော်တို့စီမှာထားခဲ့တယ်ဘလို့ထားခဲ့တာမျိုးလဲသူကဘာပြောလဲဆိုတော့မဟုတ်ဘူးငါ့ငြိမ်သက်ခြင်းကိုသင်တို့ကငါပေး၏အပီးအပိုင်ပေးလိုက်ဒါတော့ကျွန်တော်ကတော့ specific peace ကြည့်ဘာဖြစ်လို့အင်မတန်မှတိကျတဲ့ကွက်ကွက်ကွန်းတိတိကျကျဖြစ်တဲ့ငြိမ်သက်ခြင်းဘာနဲ့မှရောလို့မရတဲ့ငြိမ်သက်ခြင်း၊ကြံတဲ့အရာတွေနဲ့မတူတဲ့ငြိမ်သက်ခြင်းအထူးသဖြင့်ပါလေ။လောကီသားတွေပေးတဲ့ငြိမ်သက်ခြင်းမျိုးမဟုတ်ဘူး။လောကီကျွန်တော်တို့လောကီလောကမှာကျွန်တော်တို့ရရှိနိုင်တဲ့ငြိမ်သက်ခြင်းမျိုးနဲ့လုံးဝမတူ။အဲ့ဒါတွေနဲ့လည်းရောလို့မရဘူး။ Specific peace the Lord gives. တိတိကျကျအများနဲ့လုံးဝမတူရောရှိခြင်းမရှိတဲ့ငြိမ်သက်ခြင်းသခင်ခရစ်တော်ကပေးတယ်ထားပေးခဲ့တယ်ပေးတယ်ကျွန်တော်တို့ဒီယောမခေတုံးကဆိုလို့ရှိရင်ယောမတွေကလည်းပေးတဲ့ peace ငြိမ်သက်ခြင်းရှိတယ်ယောမ empire ကြီးကိုသူတို့အုပ်စိုးတဲ့အခါမှာစိုးတဲ့လူတွေတောင်းကျမ်းတဲ့လူတွေရှိတယ်ဆိုလို့ရှိရင်တော့ဒီလူတွေကိုအပီးအပိုင်ချေမှုန်းလိုက်တယ်လိုအပ်ရင်တက်ဖြစ်လိုက်ဆိုတော့ဒုတ်ဒီဓာတ်ဒီတနတ်ဒီကန်ပြီးတော့လူတွေမလှုပ်ရှားရဲအောင်လူတွေပြားပြားဝက်အောင်သူတို့ကထိန်းချုပ်ခဲ့တယ်ဆိုတော့အဲ့ဒါလည်းရောမ Empire ကြီးကနေပေးတဲ့ peace ပေါ့ဒီနေ့အဖြစ်ငြိမ်တော့ငြိမ်တက်နေတာပဲငြိမ်သက်ခြင်းဟုတ်လားမဟုတ်ဘူးလားတော့မသိဘူးဒါပေမဲ့ငြိမ်သက်နေတယ်။တောင်းချမ်းသူတွေမရှိဘူး။စော်ကားမော်ကားလုပ်တာတွေမရှိဘူး။ခိုးတာတွေလာတွေမရှိတော့ဘူး။နော်တပုံထားတာတွေမရှိတော့ဘူး။အားလုံးယောမအင်ပါယာကြီးကိုဆန့်ကျင်တဲ့အမှုတွေအားလုံးအဲ့ဒီဥပဒေနဲ့မကန့်ညီတဲ့အရာတွေအားလုံးကိုသူတို့အပြီးအပန်းချေမှုန်းလိုက်တယ်။အဲ့ဒါကရောမန်အင်ပါယာကပေးတဲ့ငြိမ်သက်ခြင်း။ဒါပေမဲ့သခင်ခရစ်တော်ကပြောတယ်မဟုတ် ငါပေးတဲ့ညီသက်ချင်းကလောကီသားတွေပေးတဲ့ညီသက်ချင်းမျိုးမဟုတ်ဘူးသူတို့ပေးတကယ်ဆိုလည်းမပေးဘူးဒီမှာဒီနှုတ်စီမှာငါထားခဲ့တယ်ဒီနှုတ်ကိုငါပေးတယ်ဒီနှုတ်ရဲ့စိတ်နှလုံးပူပန်ခြင်းစိုးရိမ်တုန်ထုတ်ခြင်းမရှိစေနဲ့ကျွန်တော်တို့လောကမှာအသက်ရှင်နေချိန်မှာဒုက္ခတွေရှိမလားရှိမှာပေါ့အခန်းကြီး16အငယ်33မှာပြောတယ်လေလောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည်လောကမှာတည်ချင်းရှိမယ်ငိုချင်းရှိမယ်ဆိုရင်ပူပန်ဟမ်ရှင်နေရှိနေမယ်သို့တော်ညာလည်းပဲဤစကားကိုငါချုပ်တင်ပြောထားတယ်ဤစကားကိုအမိပြုမယ်ငါကိုမင်းတို့အမိပြုရင်ငြိမ်သက်ခြင်းမင်းတို့ရဖို့အလို့ငါဖြစ်တယ်ခရတော်ကပြောတယ်ဆိုတော့ခရစ်တော်ရဲ့ညီသက်ချင်းကသူပေးတဲ့ညီသက်ချင်းသူကအသွေးသားနဲ့သူ့အသက်ကိုရင်းပြီးတော့စွန့်ပြီးတော့ပေးတဲ့ညီသက်ချင်းသူကသူ့ရဲ့စကားသူ့ရဲ့ဂတိတော်အဖြစ်ပေးတဲ့ညီသက်ချင်းသူ့ရဲ့နှုတ်ထွက်စကားတော်မှာတည်တဲ့ညီသက်ချင်းဂျန်နဲ့ဂျန်နဲ့ညီသက်ချင်းမျိုးနဲ့မတူဘူး specific peaceသူကိုယ်တိုင် personally ပေးတယ်သူကိုယ်တိုင်ကပေးတယ်သူရဲ့နှုတ်ထွက်စကားတော်ပေါ်မှာတည်ပြီးတော့ပေးတယ် word center it is person oriented originated သူကိုအခြေခံပြီးတော့သူကနေပဲပေးတယ်ဖြစ်ပြီးတော့သူရဲ့နှုတ်ထွက်မှာပဲတည်တဲ့ငြိမ်သက်ခြင်းမျိုးသူပေးတယ်အတူပေးတယ်မဆိုးရင်နဲ့မဆိုးရင်နဲ့မကြောက်နဲ့မဆိုးရင်နဲ့လောကမှာဒုက္ခတွေရှိမဲ့ဒါပေမဲ့လောကကငါအောင်ပြီးပြီမဆိုးရင်ကြနဲ့ဆိုပြီးတော့ तू ကသူ့ရဲ့ specific peace ကိုငါတို့ပေးတယ်ဟေးဆိုနာမတိကတော့ spiritual peace ဘုရားတခင်နဲ့ယုံကြည်ခြင်းကြောင့်တင်းမြတ်လာတဲ့နေသက်ခြင်းရလာနာမနေကြတော့ခရစ်တော်ကိုယ်တိုင်သူ့ရဲ့တပည့်တွေယုံကြည်ပြီးသားလူတွေသူ့နောက်ကိုလိုက်နေတဲ့လူတွေကိုယ်သူကိုယ်တိုင်ကနေပြီးတော့သူ့ရဲ့ညီသက်ချင်းကိုပေးတယ်သူ့ရဲ့နှုတ်ထွက်စကားတော်ပေါ်မှာတည်တဲ့ညီသက်ချင်းဤအမြတ်ကိုငါကြိုတင်ပြောထားတယ်တင်တော့မစိုးရင်ဖို့ညီသက်ချင်းရဖို့သူကြိုတင်ပြောထားတဲ့အမှုတွေနှုတ်ထွက်စကားတော်ကိုကြိုတင်ပြီးတော့ပြောထားတဲ့မှုတွေကိုကျွန်တော်တို့ကတည်ရှိခြင်းနားလည်ခြင်းသဘောပေါက်ခြင်းယုံကြည်ခြင်းကိုးစားခြင်းအဖြစ်ခရစ်တော်ပေးတဲ့ညီသက်ချင်းကိုကျွန်တော်တို့အပြီးအပိုင်ခံစားလို့ရတယ် specific peaceokay ဒီတစ်ခါတော့ကျွန်တော်တို့ရဲ့အကြံပိုက်ထက်ကိုကျွန်တော်တို့သွားရအောင်ကျွန်တော်တို့ကြံအကြံပိုက်ကလတိအခန်းကြီး9အငယ်20နဲ့ထဲမှာဝိညာဉ်ပဂရိအကျိုးမူကချက်ချင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းဖြစ်တယ်ဒီငြိမ်သက်ခြင်းကကျွန်တော်အစ်မတန်းမှသဘောကျတဲ့ကြံပိုက်တစ်ခုကဖိလိပ္ပိအခန်းကြီး4ထဲမှာဖိလိပ္ပိအခန်းကြီး၄ထဲမှာရှင်ဘောလုကဒီဟာကိုနည်းနည်းထပ်ပြီးတော့ပြောပြတယ်ရှင်ဘောလုကနေဘယ်လိုပြောလဲဆိုတော့အခန်းကြီး၄ဖိလိပ္ပိအခန်းကြီး၄အငယ်6ကနေကျွန်တော်တို့ဖတ်မယ်ဆိုလို့ရှိရင်အဘယ်အမှုကိုမျှစိုးရင်ခြင်းမရှိဘဲအရာရာ၌ခြေယူတော်ကိုချီးမွမ်းခြင်းနဲ့တကွဆုတောင်းပတနာပြုသောအားဖြင့်တင်းတို့တောင်းပန်လိုသောအရာတို့ကိုဘုရားသခင်အားကြားလျှောက်ကြလော့နံပါတ်၁မည်သည့်အရာကိုမှမဆိုးရင်နဲ့ဂျေဇုတော်ချီးမွမ်းပြီးတော့ဆုတောင်းပတနာကိုပြုပါတောင်းလို့သမ ्या ကိုဘုရားသခင်စီမှာတောင်းပါနော်အငယ်ခွန်ထဲမှာထိုတို့ပြုလေအဘယ်သူမျှကြံ၍မမြင်နိုင်သောဘုရားသခင်ဤငြိမ်သက်ခြင်းဒီတစ်ခါခရစ်တော်ရဲ့ငြိမ်သက်ခြင်းမဟုတ်တော့ဘူးဒီတစ်ခါဘုရားသခင်ရဲ့ငြိမ်သက်ခြင်းယေရှုခရစ်အဖြစ်တင်တို့ဤစိတ်နှလုံးတို့ကိုဆောင်းမလိမ့်မည်ဒီဟာကိုတော့ကျွန်တော်ဘယ်လိုခေါင်းစဉ်ပေးခြင်းလဲဆိုတော့ special peace တမူထူးခြားတဲ့ငြိမ်သက်ခြင်းညကျွန်တော်တို့ကဘုရားသခင်ခရစ်တော်ကိုယုံတဲ့အတွက်ဘုရားသခင်နဲ့ပြန်လဲတင့်မြတ်ပြီးတော့ဘုရားသခင်ရှိမှကျွန်တော်ငြိမ်သက်ခြင်းခံစားတယ်အဲ့ဒါကယုံကြည်သူအားလုံးခံစားရတဲ့ဟာဖြစ်တယ်ကျွန်တော်တို့ဘောင်ကင်းရလာတဲ့ချိန်မှာခေတ္တခဏခံစားတာဒီကျွန်တော်တို့ဒီဆက်လက်ပြီးတော့ကျွန်တော်တို့ရဲ့ဒီဂန်ဂျမာရဲ့အဆုံးเนาะကျွန်တော်တည်တဲ့ခါကျရင်ဘယ်လိုသွားမလဲဆိုတော့စဉ်းစားရစမ်းအဲ့ဒီညီသက်ချင်းရနေတဲ့ဟာက လူတိုင်းလုံးလုံးရှိတယ်။ယုံကြည်သူတိုင်း spiritual peace ကပြီးတော့ဒီ peace ကဒီဘုရားတကယ်ဒီကျွန်တော်တို့ရခံစားတဲ့ဒီ peace ကခရစ်တော်ကိုယ်တိုင်ကပေးတဲ့ peace ခရစ်တော်ကိုယ်တိုင်ကနေပြီးတော့သူ့ရဲ့နှုတ်ထွက်စကားမှာတည်ဆဲတဲ့သူကိုယ်တိုင်ပေးတဲ့ညီတက်ခြင်းဖြစ်တယ်။ဒါနှုတ်ထွက်စကားကိုအခြေခံပြီးတော့နှုတ်ထွက်ကိုယုံပြီးတော့နှုတ်ထွက်စကားကိုယုံပြီးတော့အဲ့ဒီအတိုင်းလျှောက်လှိုင်းနေတဲ့ယုံကြည်နေတဲ့လူတွေမှာရှိတဲ့ peace ဒုတိယဥစ္စာက specific peace ဒီတစ်ခါတတရဥစ္စာကအဘယ်သူမျှချံ၍မမီနိုင်သောဖျားသခင်ရဲ့ညီတက်ချင်းအဲ့ဒီညီတက်ချင်းဒီယေရှုခရစ်အဖြစ်သင်တို့၏စိတ်နှလုံးတို့ကိုစောင့်မလိမ့်မည်အပေါ်က1နဲ့2ကpeace ကိုကျွန်တော်တို့ဘယ်လိုတွေ့ရလဲအဲ့ဒီငြိမ်သက်ချင်းက now လို့ဖြစ်နေတယ်ဟဲ့လား now ဒီတစ်ခါ peace က verb ဘာဖြစ်လို့လဲသူကဆောင်းမလိမ့်မယ်ဟာ peace as a verb ဒီငြိမ်သက်ချင်းကဒီတိုင်းမှာကျွန်တော်တို့ခံစားနေရတာမျိုးမဟုတ်ဘူးကျွန်တော်တို့ရယူနေရတာမဟုတ်ဘူးဒီငြိမ်သက်ချင်းကမလုပ်ပြီလေဆိုတော့ကျွန်တော်တို့ရဲ့စိတ်နှလုံးကိုဆောင်းမမှာကျွန်တော်စိတ်နှလုံးကိုစောင့်ရှောက်ပါကျွန်တော်ရဲ့စိတ်နှလုံးတွေကိုကာကွယ်ပေးပါမပျက်စီးဖို့မယိုယွင်းဖို့ယုံကြည်ခြင်းမကျသွားဖို့မေတ္တာတရားမခေါင်းသွားခေါင်းပါမသွားဖို့ဆက်လက်ပြီးတော့အတ္တရှိရှိအစေခံဖို့ရှိဆက်ခရီးသွားဖို့ကြီးဥနဲ့ဆက်လက်ခံခိုင်းနိုင်ဖို့အတွက်ဒီငြိမ်သက်ခြင်းကဘာလို့လဲကျွန်တော်တို့ရဲ့စိတ်နှလုံးတွေကိုစောင့်မပေးတယ်စောင့်ရှောက်ထိမ့်သိမ်းကာကွယ်ပေးတယ်အဲ့ဒါကြောင့် special peace ဝိညာဉ်တော်ဤပကတိအချိုးဝိညာဉ်တော်ရဲ့အသီးပွင့်ဖြစ်တဲ့အတွက်ဝိညာဉ်တော်ရဲ့အလုတ်အဖြစ်ကျွန်တော်လည်းတက်တာထဲမှာဝိညာဉ်တော်ကိုပို့ပြီးတော့အလုတ်လှုပ်ခိုင်းလေလေလှုပ်ဖို့ခွင့်ပြုလေလေကျွန်တော်တို့ကဖခင်ဝိညာဉ်တော်ရဲ့ဦးဆောင်ခြင်းကိုပို့ပြီးတော့ခိုင်းလေလေမိမိအသက်တာကိုမိမိပို့ပြီးတော့သူ့စီမှာအနံ့လေလေမိမိရဲ့အကြံစီအကျဉာဏ်ရဲ့အကျဉ်စီအလုံးကိုသူစီမှာပို့ပြီးတော့အနံ့လေလေဝိညာဉ်တော်ဖခင်ကကျွန်တော်အသက်တာကိုပြုတ်ပြင်းလေလေအလုတ်လုတ်လေလေအလုတ်လုတ်လေအလုတ်လုတ်လေလေနောက်ပိုင်းကျမှဖြစ်လေဒီ special peace ကျွန်တော်တို့ရဲ့စိတ်နှလုံးကိုပြတ်မှမပြတ်မှဖို့မကျွလွမြည်ဖို့လမ်းမှမရောက်ဖို့တဆာအမြဲတမ်းရှိနေဖို့ရန်အတွက်အမြဲတမ်းထိမ့်သိမ်းဆောင်ရှောက်ပေးမယ်ငြိမ်သက်ခြင်းဒီဟာကြတော့ဝိညာဉ်တော်ရဲ့ပကတိအကျိုးဖြစ်တယ်ဝိညာဉ်တော်နဲ့ပြီးဝလာပြီဝိညာဉ်တော်ရဲ့အုပ်ဆိုးခြင်းကိုခံလာပြီဝိညာဉ်တော်စီမှာအားလုံးလက်မြောက်ထားတယ်ကိုယ့်ရဲ့မနှက်ဖြန်နေအားလုံးကိုသူစီမှာအကုန်လုံးအထားပြီးတော့အသက်ရှင်လာပြီဆိုတာနဲ့ဒီငြိမ်သက်ခြင်းဖခင်ရဲ့ငြိမ်သက်ခြင်းဟာကျွန်တော်တို့ရဲ့တက်တာအထဲမှာကျွန်တော်တို့ရဲ့စိတ်နှလုံးကိုစောင့်ပြီးတော့စောင့်မလာမယ်ထိမ့်သိမ့်လာမယ်ဆောက်ရှောက်ဝိညာဉ်တော်ရဲ့အကျိုးဝိညာဉ်တော်ရဲ့အတီးအမတန်မှတမိုထူးခြားသောညီတချင်းဖခင်ရဲ့ညီတချင်းဖြစ်တယ်ဒီညီတချင်းက noun မဟုတ်တော့ဘူး verb ဒီကနေ့ကျွန်တော်တို့တက်တာထဲမှာကျွန်တော်ယုံကြည်သူတွေတက်တာအထဲမှာဒီကနေ့မိတ်ဆွေနဲ့ကျွန်တော်တက်တာအထဲမှာနံပါတ်1ကျွန်တော်တို့ခြေလှမ်းက spiritual peace ဘုရားသခင်နဲ့ကိုယ်နဲ့တင်းမြတ်ပြီလားစဉ်းစားပါယုံကြည်ပြီးတော့ပြန်ပြီးတော့ချင့်ကပ်ပါခရစ်တော်စီကိုလာပါခရစ်တော်ခြေတော်ရင်ကိုတိုးဝင်ချင့်ကပ်ပါယုံကြည်ခြင်းနဲ့နံပါတ်2ခရစ်တော်ကိုယ်တိုင်ကပေးတဲ့ညီတခြင်း specific peaceလောကစီစဉ်ကနေပေးတဲ့ညီတဲ့ချင်းမဟုတ်ဘူးညီကိုမောင်နှမအများကြီးရှိလို့ညီတဲ့တာမျိုးမဟုတ်ဘူးလူကြီးအများကြီးရှိလို့ညီတဲ့တာမျိုးမဟုတ်ပါနဲ့ခရစ်တော်ကိုယ်တိုင်ကကြိုတင်ပြောထားတဲ့အမှုတွေကိုယုံကြည်တဲ့အတွက်ရတဲ့ညီတဲ့ချင်း specific peace နှုတ်ကပတ်တော်ကိုအခြေခံတဲ့ညီတဲ့ချင်းအဲ့ကျွန်တော်တို့နှုတ်ကပတ်တော်မယုံဘူး channel channel ကျွန်တော်တို့ရဲ့ခွန်အားဗလာတွေကိုအခြေခံနေမယ်ဆိုတော့အဲ့ဒီညီတဲ့ချင်းမလားမရှိဘူ တမန်တော်တွေကိုသူပေးတာတပည့်တော်တွေကိုသူပေးတာယုံကြည်ပြီးသားလူတွေကိုသူပေးတဲ့ညီတဲ့ချင်း specific peace ဒီကနေ့ခရစ်တော်ကကျွန်တော်တို့ပေးတယ်ဒီကနေ့ကျွန်တော်တို့နောက်ထပ်တစ်ဆင့်တိုးပြီးတော့ကျွန်တော်စဉ်းစားရမယ့်ဟာက special peace တမှုထူးခြားတဲ့ဘာလို့တမှုထူးခြား special လို့ပြောလဲဆိုလို့ရှိရင်တော့လူတွေရဲ့ကြံစီမှုကနားမလည်နိုင်ဘူးကြံ၍မမြင်နိုင်တော့ဘူးအဲ့ဒါကြောင့် special ဖြစ်တာ it's unique it is special it is sometimes mysteries နေနားလည်ဖို့ခက်လာ special peace ကြံ၍မမြင်နိုင်တော့ဘုရားသခင်ရဲ့ညင်သက်ခြင်းဝိညာဉ်တော်ရဲ့အိုးဆိုးခြင်းဝိညာဉ်တော်စီမှာဘုရားသခင်ဆိုမိမိအသက်တာကိုအကုန်လုံးအနှံလိုက်တဖြည်းဖြည်းနဲ့အကုန်လုံးအနှံလိုက်မိမိလိုချင်တာတွေဖြစ်ချင်တာတွေသူဖြစ်ချင်တာဖြစ်ပါစေဆိုပြီးတော့အကုန်လုံးအနိုင်ရင်အနိုင်ရင်အနိုင်နဲ့အဲ့ဒီ peace ကရလာမယ်။ဒါမဲ့အဲ့ peace ရမရဘလို့သိမလဲ။ကျွန်တော်တို့ရဲ့စိတ်နှလုံးကိုသူကဆောင်းမလိမ့်မယ်။ဆောင်းမတယ်ဆိုတာကစိတ်နှလုံးအားညက်တဲ့ခါမှာအားပေးမှာအဲ့ဒါပဲမဟုတ်ဘူးစိတ်နှလုံးကတက်စာဖောက်ချင်တဲ့ခါမှာထိမ့်ပေးမှာလိုင်းလွှဲချင်တဲ့ခါမှာကာကွယ်ပေးမှာspatial peace ဒီကနေ့အဲ့ဒီ၃မျိုးစလုံးဘုရားသခင်ကကျွန်တော်တို့ကိုပေးချင်ပေးလဲပေးနေတယ်မိတ်ဆွေနဲ့ကျွန်တော်ကခွင့်ပြုမယ်ဒီကနေ့ကျွန်တော်တို့ရောလို့ချင်ကျွန်တော်မှာအဲ့ဒီ peace တော့မရှိသေးဘူးเนาะနံပါတ်၃တော့မရှိဘူးနံပါတ်၂တော့မရှိဘူးတကယ်လို့နံပါတ်၁တော့မရှိဘူးဆိုလို့ရှိရင်ဒီကနေ့လူမျိုးကိုမခွဲခြားဘူးဘသူမှအသက်အရွယ်တွေမခွဲခြားမှလည်းကျွန်တော်ဖိတ်ခေါ်တဲ့ခရစ်တော်စီကိုချဉ်းကပ်ကြအောင်ဝေလဲရဲ့ပြမန်းသောသူအပေါင်းတို့ငါထံသို့လာကြတော့ငါသည်ချမ်းသာပေးပြီတနည်းအားဖြင့် peace ပေးမည်ခနာလေးဆုတောင်းစကားရဖဖရားသခင်ကျွန်တော်တို့ရဲ့ပြစ်ကိုခွင့်လက်တော်မှာပါဆက်လက်ပြီးတော့ဝိညာဉ်တော်အိုးဆိုးခြင်းကိုခံနိုင်ဖို့ကျွန်တော်တို့ကိုတွင်တည်ရဲ့မဆတော်မှာမကြုံကြည်နိုင်ခြင်းတော့ကိုလည်းခွလွတ်ရမှာဆောက်ကိုရောပေးတဲ့ညင်သက်ခြင်းယုံကြည်ခြင်းအဖြစ်ကိုရောပြန်စီပေးတဲ့ညင်သက်ခြင်းနှုတ်ထွက်စကားတော့ကိုအမိပြုယုံကြည်ခြင်းအဖြစ်ရရှိမဲ့တခေခရစ်တော်ကိုယ်တိုင်ပေးတဲ့ညင်သက်ခြင်းဝိညာဉ်တော်ရဲ့ဥဆောင်မှုဥဆောင်ခြင်းကိုလုံလုံချက်ချက်ခံယူရဝိညာဉ်တော်ရဲ့ပဂရိအကျိုးဖြစ်တဲ့ညင်သက်ခြင်းကျွန်တော်များတို့ရဲ့စိတ်နှလုံးကိုဆက်လက်ပြီးတော့ထိန်ထိန်ဆောင်ရှောက်ကာကွယ်တွင်တွင်သွားမယ်ညီတဲ့ချင်းမျိုးအကျွန်တော်တို့ကိုပေးသနာတော်မူပါခရစ်တော်ရဲ့မြတ်သောနာမ၌ဆုတောင်းပါတယ်ဖာဖြတ်ခြင်းအာမင်